ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မယ့်ဆေးကိုပထမဆုံးအကြိမ်ဖြစ်ရှိလာတဲ့စတင်အသုံးပြုရမှာဖြစ်ကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးတသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အချိန်မြင့်ဆောင်နေဖြစ်တဲ့အကြောင်းနဲ့တရုတ်နိုင်ငံကထိတ်တန့်ချမ်းမှရရှိသူကတောက်ကြနေမှာပြောခဲ့တာပါ။အရေးပေါ်အခြေအနေမျိုးမှာလက်တွေ့စမ်းသပ်မှုတွေအတွက်ဆေးချုပ်ကိုဧပြီလလောက်မှာစတင်အသုံးပြုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းနဲ့တရုတ်မျိုးသားချမ်းမှကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးဌာနညွှန်ကြားရေးမှူးကျန်းကျော်ဝေကပြောပါရယ်စစ်ထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သူတွေသနဌာနဒါဇင်နဲ့ချီပါဝင်နေပြီးမတူကွဲပြားတဲ့ဆေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့လည်းပြောပါရယ်ဒါပေမဲ့ NDA ခင်းပြီးထိရောက်တဲ့ဆေးဝါထုတ်လုပ်ရမှာအချိန်နဲ့ငွေရင်းနှီးမြှုပ်နှံမှုလိုအပ်တယ်လို့သိပ္ပံပညာရဲ့မှာလည်းကြန့်ချင်မှုလိုပါရယ် COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်လိုမျိုးဆိုရင်တော့ပိုပြီးတော့မှစိန်ခေါ်မှုတွေလည်းရှိပါရယ် NDA ခင်းပြီးထိရောက်တဲ့ဆေးဝါထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်ထိအချိန်ယူရတယ်လို့လည်းကြန့်ချင်သူတွေပြောထားတာပါတရုတ်နိုင်ငံရဲ့တည်ဆဲဥရီတွေရအန်ဒီယရှိမယ်လေကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားစေဝါထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်တော့လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာစေဝါထုတ်လုပ်ခွင့်ပြုထားပါတယ်